ဒါမှမဟုတ်ဘက်ကလပ်ဟာလာကလာဖုန်ပေးပါတယ်ပြီးတော့မှမိန်ခွန်းပြောပါပါတယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီချက်နိုင်ငံပြင်ကိုအခြားဥရောပနိုင်ငံတွေကတော့ဘယ်သူတွေတက်ရောက်ပါလိမ့်ခင်ဗျာတက်တယ်ဥကိုလီတော့များတယ်ဒါပေမဲ့ပါလီမန်အမတ်ကအက်စတိုးနီးယားကပါလီမန်အမတ်ပါပါတယ်ဖုန်ပွဲမှာကလည်းဓမ္မတာဟောင်းဘက်ကလပ်ဟာလာကလာဖုန်ပေးပါတယ်ပြီးတော့မှမိန်ခွန်းပြောပါပါတယ ပိုင်းဆွေးနွေးနိုင်တဲ့ပတ်သက်ပြီးကျွန်တော်ကိုနည်းနည်းရှင်းပြပေးပါလား
။ဟုတ်ကဲ့။ပါလောက်တင်တယ်ဆိုတဲ့နေရာမှာအဓိကသူတို့ကဒီ check parliament ကနေပြီးတော့မှမြန်မာပြည်အကြောင်းကိုတကယ်ပဲအရေးထားပြီးမှလုပ်မဲ့ parliament အဖွဲ့ဖွဲ့ဖို့သူတို့စ조사မယ်လို့သူတို့ဆုံးဖြတ်လိုက်ပါတယ် check parliament မှာဖွဲ့မယ်။အဲ့ဒါမကြဘူးသူတို့ကလည်းဒီအာဆီယံမှာရှိတဲ့ ASEAN Interparliamentary Myanmar Caucus လို့မျိုးယူရိုပါနိုင်ငံမှာရှိတဲ့ပါလီမန်လေးအကုန်လုံးအားပါဝင်နိုင်အောင်ဒီ check ပါလီမန်ကနေဦးဆောင်ပြီးတော့မှသူတို့စည်းရုံးမယ်လို့သူတို့ဆုံးဖြတ်လိုက်ပါတယ်။
အဲ့ဒီမြန်မာရေးဆွေးနွေးပွဲကိုချက်သမရဟောင်း Mr. Vasla Havel ကမိကွန်းပြောကြားဖွင့်လှစ်ပေးခဲ့ပါတယ်။ Mr. Havel ကမိကွန်းပြောကြားမှာနှင်းပေါ်လုံးလေးတစ်လုံးကနေရေးတောင်ကြီးတစ်ခုလုံးပြိုကျသွားနိုင်တဲ့အနေအထားရှိတာကိုတာရကပြုပြီးမြန်မာဒီမိုကရေစီအရေးအတွက်အားမလျှော်ပဲကျိုးပန်းဆောင်ရွက်သွားကြဖို့အားပေးစကားပြောကြတယ်လို့ချက်သမရနိုင်ငံဘာမစင်တာမှမတ်စပယ်ဆိုကအခုလိုရှင်းပြပါဗျာ
။သူပြောတာအဓိကသူပြောသွားတာကတော့အားမလျှော်ဖို့ပဲသူပြောတာကတော့ snowball လေးတစ်ခုနဲ့ဆောက်လို့ရှိရင် avalanche ဒီတစ်ခုလုံးအထိဖြစ်နိုင်တဲ့အခြေအနေရှိတယ်ဆိုတော့ဒီ snowball လေးကိုမဖြစ်ဖြစ်အောင်စပြီးတော့လုပ်ကြပါ snowball လေးကနေပြီးတော့ဖြည်းဖြည်းချင်းနဲ့နှင်းနေတာဆုဆုလာပြီးတော့ဟို avalanche တစ်ခုကြီးဖြစ်တဲ့အထိအောင်ရောက်နိုင်တယ်ဆိုပြီးသွားပြောပါတယ်သူကိုတိုင်ဝန်ကကျမတို့အားပေးတယ်အားပေးတယ်ဟိုရှေ့ဆက်ကြပါအားမလျှော့ကြပါနဲ့ညှော်လင့်ချက်ထားကြပါဒါပေမဲ့အခုဖြစ်ချင်းမဖြစ်တာကိုလက်မလျှော့ကြပါနဲ့အဲ့ဒါကိုသူပြောချင်တာလေ
အဲ့ဒီဆွေးနွေးပွဲကိုတက်ရောက်လာကြတဲ့မြန်မာဒီမိုကရေစီရေးဆောင်ရွက်ကြသူတွေရဲ့တောင်းဆိုခြင်းနဲ့ပတ်သက်ပြီးလည်းမတ်စပယ်ဆိုကရှင်းပြပါသေးတယ်
။အခုလောလောဆယ်တော့တက်ရောက်တဲ့ဒီနေဆက်ကဗမာတွေရောဥရောပမှာရှိတဲ့ဗမာတွေရောအားလုံးကစုပြီးတော့တင်ပြီးတင်ပြတဲ့ဒီအကြောင်းလေးကိုတောင်းဆိုခဲ့တာပဲလေ။ဒါပေမဲ့ဒီတောင်းဆိုတဲ့အချိန်မှာလည်းအဓိက dialogue ကိုအမြန်ဆုံးဖြစ်ဖို့ EU နိုင်ငံတွေမကောက်အာဆီယံနိုင်ငံတွေရော neighboring နိုင်ငံတွေအကုန်လုံးကဒီ dialogue ကိုမဖြစ်ဖြစ်အောင်စေအစိုးရကိုနားချပါဆိုပြီးတော့ဒါကတော့ဒါပထမဆုံးဥစားပေးပြီးတော့လေတောင်းဆိုတာဒီ banking နဲ့ financial sanction ကတော့ဒီအပြင်တခြားတောင်းဆိုတဲ့အချက်တွေထဲမှာပါတာပေါ့လေ
ဒီဆွေးနွေးပွဲကိုတက်ရောက်လာသူတူဖြစ်တဲ့ဂျာမနီနိုင်ငံမှာသတင်းသုံးနေထိုင်တဲ့အရှင်တော်ပါကကတော့ဆွေးနွေးပွဲနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုမင်ကြားပါတယ်
ဥစဉ်မြင်တော့ဒီဟာကဒီဆွေးနွေးပွဲကကျန်တဲ့ဆွေးနွေးပွဲနဲ့မတူဘဲနဲ့တော်တော်ဆုံဆုံလင်းလင်းကိုဆွေးနွေးတဲ့ခါလူပေါင်းစုံနဲ့ပေါ့နော်လူပေါင်းစုံနဲ့ဆွေးနွေးတဲ့ခါကျတော့ပို့ပြီးတော့တွက်လက်မှုရှိတယ်လို့ဥစဉ်ကမြင်နေဗျနောက်တစ်ချက်ကအဲ့ပြီးခဲ့တဲ့အဖြစ်အပျက်တွေကိုအဓိကထားဆွေးနွေးတာမဲ့မဟုတ်ဘဲနဲ့ဘယ်လိုမျိုးဟိုပူပေါင်းဆောင်ရွက်မလဲရှေ့ဆက်ပြီးဘာတွေလုပ်မလဲဆိုတဲ့ဟိုနီးလန်းတွေကိုချမှတ်တာပေါ့နော်ဥမာတနိုင်ငံနဲ့တနိုင်ငံပုံပြီးတော့ပူပေါင်းဆောင်ရွက်ဖို့နားပါစစ်ဆိုတော့ပို့ပြီးတော့ဖိအားပေးဖို့ဆက်ပြီးတော့ဗောနော် EU နိုင်ငံကဒီဟို policy ကပြော့နေတယ်အဲ့ဒါကိုပို့ပြီးတော့မအောင်လုပ်ဖို့အဲ့တော့ဦးစင်းတဲ့နဲ့ဒီဆွေးနွေးပွဲက EU ဟိုတိုက်ရိုက်ထိမဲ့ဒီဆွေးနွေးပွဲလို့ဦးစင်းတော့အဲ့လိုပဲမြင်နေဗျာ
ချက်နိုင်ငံပါလီမန်မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအရှင်တော်ပါကကသူ့ရဲ့အမြင်ကိုမိန့်ကြားတော့တာဖြစ်ပါတယ်